ပိထားရတဲ့ပြည်တော်စုအစိုးရကိုအ ਨੇ ဆုံးယာယီအဖြစ်ပြန်ဖွင့်ပြီးဒီမိုကရက်တီနဲ့နေဆက်ဒီဇိုင်းကိစ္စဆက်ပြီးညှိနှိုင်းဖို့အမေရိကန်အထက်သူတော်ကသမ္မတဒေါ်နယ်ထရမ့်နဲ့အနီးဆက်ဆုံးမဟာမိတ်တူကတိုက်တွန်းလိုက်ပါလေ။တောင်ကယ်လိုင်းနာအထက်သူတော်အမတ်ဒင်းစီဂရဟမ်ကနောက်တစ်ကြိမ်အခွင့်အရေးပေးဆွေးနွေးချိန်မှာသမ္မတလူပိုင်ခွင့်ရနိုင်ငံတော်အရေးပေါ်အခြေအနေကြီးညာတာကိုထောက်ခံမယ်လို့ Fox News နဲ့ဆွေးနွေးကမှပြောပါလေ။ပြတင်းသုံးပတ်လောက်လိုမျိုးကာလတူအကျိုင်းတာတစ်ခုအစိုးရကိုပြန်ပြီးလည်ပတ်ဖို့သူ့အနေနဲ့သမရကိုတိုက်တွန်းတဲ့အကြောင်းသဘောတူညီချက်တစ်ခုခုရနိုင်မလားဆိုတာကိုစူးစမ်းကြည့်တဲ့အကြောင်းနဲ့သတင်းသုံးပတ်တွင်အပြီးမတတ်နိုင်ဘူးဆိုရင်တော့မဖြစ်နိုင်တာတည်ကြသွားပြီလို့အထက်လွှတ်တော်မှဂရဟမ်ကပြောခဲ့တာပါသမရဆမ်ကတော့မက္ကဆီကိုနယ်စပ်ဒေသလူငယ်ရေးရဆူဆူရွာကျိုးပေါက်နေတယ်လို့သူ့ Twitter မှာသတင်းဝင်တွေကပြောပါတယ်ဒီလိုနေသမလုံးဂျုံမှုကြောင့်ဆုံးရှုံးနေရတာတွေဟာလက်တော်အစိုးရရန်နေရာတွေရနာထားရလို့နစ်နာနေရတာတဲ့အစာပေါင်းများစွာပို့တယ်လို့ Trump ကပြောပါတယ်အစိုးရလုပ်ငန်းတွေပြန်ဖွင့်နိုင်ဖို့ဒီနေ့တင်းလာနေသည့်သမန်းနဲ့အောက်ထွက်တော်ခေါင်းဆောင်တွေကြားတွေ့ဆုံမယ်ဆိုတဲ့အရေးအယောင်တွေမတွေ့ရသေးပါဘူးစနေနေ့က Fox ရုပ်သံသတင်းဌာနနဲ့မီးမြန်းကမှာတော့သမန်းဆန်ကအစိုးရလုပ်ငန်းရပ်ဆိုင်းနေတဲ့ကိစ္စကိုအောက်ထွက်တော်နဲ့ညှိနှိုင်းဖို့လမ်းပွင့်ပေးထားကြောင်းသူအနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုမကြေညာသေးကြောင်းပြောဆိုခဲ့ပါတယ်။ Washington Post, ABC, CNN သတင်းဌာနတွေကကောက်ခံတဲ့လူစုစစ်တမ်းအရအမေရိကန်ပြည်သူအများစုက Trump ကိုအပြစ်တင်ကြကြပြီးဒီမိုကရက်တွေထက်ဆိုင်ရင် Republican Party တွေကအစိုးရရန်နေရာရန်နာထားတဲ့ကိစ္စကိုရောတကိုင်းတိဆောက်ရေးကိစ္စကိုပါဆန့်ကျင်နေကြပါတယ်။ ABC စစ်တမ်းအရ54ရာခိုင်နှုန်းကတကိုင်းတိဆောက်မှုကိုဆန့်ကျင်ပြီး42ရာခိုင်နှုန်းကထောက်ခံပါတယ်။